29ချိန်မြောက်အရှိတောင်အာရှစီးဂိမ်းအားကစားပြိုင်ပွဲတွေမှာမြန်မာဘောလုံးအသင်းကဆင်မီဖိုင်နယ်ကိုတက်ရောက်နိုင်မှာတေချာသလောက်ရှိနေတယ်လို့အားကစားသမားဟောင်းတွေနဲ့ဘောလုံးပွဲစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်တွေကပြောကြားလိုက်ကြပါတယ်။အုပ်စုပွဲစဉ်တွေမှာမြန်မာအသင်းကစင်ကာပူနဲ့လာအိုအသင်းတွေကိုအနိုင်ရလိုက်ပြီးနောက်အခုလိုသုံးသပ်ပြောဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြချင်ပါတယ်။မလေးရှားနိုင်ငံမှာဩဂုတ်လ14ရက်နေ့16ရက်နေ့တွေမှာကျင်းပခဲ့တဲ့အုပ်စုအေပွဲစဉ်တွေမှာမြန်မာဘောလုံးအသင်းကစင်ကာပူအသင်းကို2-0မရှိနဲ့အနိုင်ရခဲ့တယ်လို့မနေ့ကကျင်းပတဲ့မြန်မာလာအိုပွဲမှာလည်းမြန်မာကလာအိုအသင်းကို3-2နဲ့အနိုင်ရလိုက်တာပါအနိုင်ကိုအတော်များများကိုမြန်မာတိုက်စစ်မှုအောင်သူကတွင်းခဲ့တာဖြစ်ပါတယ်မြန်မာအသင်းဟာဘရူနိုင်းအသင်းနဲ့ဩဂုတ်လ18ရက်နေ့ကစားမှာဖြစ်ပြီးအိမ်ရှင်မလေးရှားအသင်းနဲ့ဩဂုတ်21ရက်နေ့မှာကစားမှာပါအုပ်စုပွဲမှာမြန်မာအသင်းကဆင်မီဖိုင်နယ်ကိုတက်လိမ့်မယ်လို့သုံးသပ်သူကတော့အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့မြမလေရွေးစင်ဟောင်းဂိုးသမားဥယင်ထွေဖြစ်ပါတယ်
။ဒီနေ့ကြည့်ရရင်လက်ရှိမှာမြမက6မှတ်နှပွဲနိုင်6မှတ်ဒုတိယလိုက်နေတာမလေးရှားအသင်းနဲ့ဆိုင်ရင်ဂိုးကလည်းတွင်းဂိုးကလည်းများလာတဲ့အတွက်သူကကျေဆုံးမှာဖြစ်တယ်။ကျွန်တော်ကြည့်တဲ့အချိန်ကတော့ဆင်မီဖိုင်နယ်အကျိုးဘလူးဝတ်တက်မဲ့အချိန်တွေကိုရှိတယ်နောက်ကစားမှာဘရူနိုင်းဘရူနိုင်းနဲ့ပြီးတော့မှမလေးရှားနဲ့ကစားမှာအေရှင်းနဲ့နောက်ဆုံးမှကစားမယ်ဆိုတော့ဒီဘရူနိုင်းကိုဂိုးပြက်နဲ့နိုင်ရင်ဥစားဆီမီဖိုင်နယ်တက်သွားပြီပေါ့နော
်ပြီးခဲ့တဲ့ပွဲတွေကိုကြည့်ရင်အုပ်စုအေမှာမြန်မာအသင်းကအုပ်စုဘိုဖြစ်လာနိုင်တယ်လို့သုံးသပ်သူကအိန္ဒိယနာပြည်နယ်အိန္ဒိယနာပိုလစ်မြို့မှာနေထိုင်ပြီးဘောလုံးပွဲတွေစောင့်ကြည့်လေ့လာနေတဲ့ဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ
်မြန်မာအသင်းကစင်ကာပူပွဲမှာတာမန်ပဲလာအိုနဲ့ပွဲကြတော့တော်တော်ဆိုးရဗျခြေစမကောင်းဘူးဗျโอ้ดาบแบบตรุ้ยเนี่ยเต็งวะกะอคว่ซีดาละจาลาบีสรแล้วตรุ้ยเนี่ยน้าแหลมูเนี่ยทิ้งสอบวะโลดีโลอนัยยะล่ะเปียดาบิเม่ญิมาปวยเนี่ยตะบวยแต่ตะบวยปูก้าวล่ะได้อสินลาชื่อเลยเปียอ๋อบรูไนก็รออนัยว่ะเปียมาเลเซียก็เลยด่าอีโลบารุญิ่นนี้ดาไม่ชื่อแกเลยญิมา 100% อนัยเปียจริงดิเว้ญิมาซิมี้ไฟน์เนี่ยตัดเมอุสุปูผิดปูมาบาเลย
ญิมาอะตีนปาเรอุสุเอมาเอเชียมาเลเซียสิงคโปร์ลาโอบรูไนโดปาวินจาบีတပတ်အုပ်စုဘီမှာတော့လက်ရှိချန်ပီယံထိုင်း VNN အင်ဒိုနီးရှားဖိလစ်ပိုင်ကမ်ဘောဒီးယားနဲ့တီမောတို့ပါဝင်တာဖြစ်ပါတယ်ဆီမီဖိုင်နယ်မှာထိုင်းအသင်းနဲ့တွေ့ဖို့များတယ်လို့ကိုမင်းမင်းကမြင်ပါတယ
်အဓိကထိုင်းနဲ့တွေ့ဖို့များမယ်ထင်တယ်အင်ဒိုနီးရှားကဟိုထိုင်းကိုတည်ကစားထားတယ်အဲ့တော့ထိုင်းက VNN ကိုနိုင်ငံမှအုပ်စုဘူဖြစ်ပါလေ VNN ကအခုဆိုအုပ်စုဘူဘက်မှာပထမဖြစ်နေတယ်ထိုင်းနဲ့တွေ့ရင်တော့မကြည်ပွဲတွေပေါ့နော်တကူတီတပွဲမှမနိုင်ဘူးလေဦးလေဒါပေမဲ့စကူနေအောင်မှာတော့ထိုင်းကိုအဲ့လိုကျွန်တော်တို့မြန်မာပြည်မှာအေရှင်ပွဲကဒီလူတွေကြီးပဲအများစုပါဝင်တဲ့အုပ်စုကတော့နိုင်ခဲ့ဘူးတယ်တူရီစီလိုနဲ့ဆိုတော့ဒီပွဲမှာဆိုတော့ကျွန်တော်တို့ရဲ့မျှော်လင့်ချက်တော့မလေးရှားကလည်းကိုမြန်မာပြည်အေရှင်ပုံစံမျိုးဖြစ်နေတဲ့အတွက်တော့ကျွန်တော်တို့နိုင်မယ်လို့ထင်ပါတယ်ဗျအဲဒါတော့မြန်မာတီးဘလူးပွဲတက်လိုက်ပါမယ
်မြန်မာအသင်းအနေနဲ့နောက်တန်းကိုလွန်အောင်ထိန်းနိုင်ဖို့နဲ့အသင်းလိုက်စီးလုံးစွာကစားဖို့လိုလိမ့်မယ်လို့လယ်ရွေးစင်ဟောင်းဥယျင်ထွေးကပြောပါတယ်
ထိုင်းအသင်းအားဆိုရင်သူတို့စနစ်တကျပြိုထောင်လာတဲ့ဘောလုံးသမားတွေအများကြီးဒီအနန္တဒီတိုင်းပဲဆိုလိချင်းဒီဟိုစနစ်တကျပြိုထောင်လာတဲ့ဘောလုံးသမားဆိုတော့ကျွန်တော်တို့ကဟိုခံစစ်ပဲကစားတာတက်စီပဲကစားကစားအားကကြတော့လေဒီအနန္တတို့ယူရီယာတို့ကကျွန်တော်တို့ပမာဖြစ်နေပူပြီးနေနဲ့အလေးပါနေတယ်ဒါကြောင့်မို့တယောက်တည်းသူ့ပေါက်ကစားပေးမယ်လေကျွန်တော်တို့တင်းဝကစားပြီးတော့ကစားရင်တော့အောင်မြင်မှုအများလုံးရမယ်လို့ကျွန်တော်မြင်တယ်ဗျကျွန်တော်အရေးကြီးတာတော့နောက်တန်းခံစစ်ပါဗျာခံစစ်ကတခါကျရင်ကျွန်ကျွန်ရပါတယ်အဲ့ဒါကြောင့်နောက်ခံနောက်တန်းကိုလည်းနည်းနည်းလေးအရေးကြီးပါတယ်ရှေ့တမအောင်သူတို့ရှိတယ်အောင်သူကလည်းတခါတလေတခါထိုးပေါက်လိုက်ရင်သူ့ရဲ့တိုက်ဆဲအားလည်းကြောက်ခမန်းလေးပါပဲဗျာ
2015ခုနှစ်ကစင်ကာပူမှာကျင်းပခဲ့တဲ့28ကြိမ်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲမှာတော့မြန်မာဘောလုံးအသင်းဟာနောက်ဆုံးဘောလူပွဲအထိတက်ခဲ့ပြီးအဲ့ဒီမှာထိုင်းအသင်းကိုရှုံးပြီးဒုတိယငွေတစိမ့်ဆုတာရခဲ့ပါတယ်အရှိတောင်အာရှပြိုင်ပွဲတွေမှာမြန်မာအသင်းကနောက်ဆုံးအကြိမ်ရွှေတစိမ့်ရခဲ့တာကတော့1983ခုနှစ်တုန်းကဖြစ်ပါတယ်ခင်ဗျာ။ပါတယ်